ဒီနေ့ဆိုရင်အာဆီယံတွဲဆုံပွဲက2ရက်မြောက်ဖြစ်ပြီလို့သိရတယ်လေအဓိကဘာတွေကိုဆွေးနွေးပြကြလဲ
ပထမနေ့တုန်းကတော့အာဆီယံဒေသတွင်းလူငယ်တွေကသူတို့နိုင်ငံတွေအတွက်အရေးကြီးဆုံးဖြစ်တယ်ဆိုတော့ပြဿနာရဲ့တွေ3ခု4စီကိုတင်လာတယ်နောက်ဆုံး9ခုထွက်လာတယ်အဲ့ဒီဟာတွေကတော့လူငယ်နဲ့ဒီအလုတ်ကိုင်းခွင့်လန်းဆိုင်ရာပေါ့နော် livelihood ပေါ့အလုတ်ကိုင်းခွင့်လန်းပိုင်းဆိုင်ရာပြဿနာရဲ့နောက်တစ်ခုကတဘာပတ်ဝန်းကျင်ကဏ္ဍရဲ့ဒီ migration လို့ခေါ်တဲ့ဟိုရွှေပြောင်းလုတ်သားကိစ္စမျိုးတွေရဲ့နောက်တစ်ခုကတော့တဆတ်ချားနှုံတို့ဒီကျမရေးပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးတယ်နောက်တစ်ခုကတော့ငင်းချမ်းရေးပေါ့လူငယ်နဲ့ငင်းချမ်းရေးဆိုတဲ့ကဏ္ဍကိုလည်းအဓိကထားပြီးတော့ဆွေးနွေးတယ်အာဆီယံအစိုးရတွေကဘလို့အကြံပြုချင်တယ်လဲပေါ့ဒုတိယနေ့မြောက်ရဲ့မနက်ခင်းပိုင်းမှာတော့2015မှာဖြစ်ပေါ်လာမဲ့အာဆီယံ community ပေါ့ဒီအာဆီယံတိုက်ဝန်းဆိုတဲ့နေရာမှာအရေးကြီးဆုံးပစ်လာတစ်ခုဖြစ်တဲ့အာဆီယံ economic community ကနေပြီးတော့လူငယ်တွေအတွက်ဘလောက်ထိထိရောက်နိုင်တယ်ထိခိုက်နိုင်တယ်ဘလို့မျိုးတွေမျက်စိဖွင့်နားဖွင့်ပြီးနေရမယ်ဘလို့မျိုးတွေလေ့လာထားရမယ်ဆိုတာတွေနဲ့ပတ်သက်ပြီးဆွေးနွေးမှုပုံစံလေးတွေတော့လည်းလောက်သွားခဲ့တယ်ပေါ့နော်ဒီအာဆီယံဒေတာတွင်ဆယ်နိုင်ငံစလုံးရဲ့အရေးအကြီးဆုံးပြဿနာရပ်တွေကိုအဓိကထားပြီးဆွေးနွေးတာပေါ့နော်လူငယ်တွေအတွက်အဓိကထိခိုက်နေတဲ့ပြဿနာရပ်တွေကိုဆွေးနွေးသလိုနောက်တစ်ချက်ကကြတော့ဘုံတူညီနေတဲ့ဟာမျိုးမှာဥမာအပြင်ပညာရေးလိုကဏ္ဍမျိုးပေါ့ဆိုတော့ quality education for all ဆိုတဲ့ဟာမျိုးအဲ့လိုခေါင်းစဉ်မျိုးလဲပါတယ် issue တွေမှာ
ဒီလိုဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံအတွက်အဓိကလိုအပ်ချက်တွေဘာတွေရှိလဲဆိုတာကိုတခြားနိုင်ငံကထောက်ပြတာတွေရောမြန်မာနိုင်ငံရဲ့အရေးတွေကိုတခြားနိုင်ငံကဘယ်ရောက်ဆွေးနွေးတဲ့ဟာတွေရှိလား
အရေးအကြီးဆုံးပြဿနာရပ်တွေကိုအဓိကထားပြီးဆွေးနွေးတာပေါ့နော်မြန်မာနိုင်ငံအရေးဒါမှမဟုတ်အင်ဒိုနီးရှားရေထိုင်းရေဆိုတာတဲ့အခုအားကျန်းဖြစ်ပြီးဖြည့်ရှင်ဖို့အဓိကလူငယ်တွေအတွက်အဓိကထိခိုက်နေတဲ့ပြဿနာရပ်တွေကိုဆွေးနွေးသလိုနောက်ခုလက်ရှိမှာအရင်ပြောနေကြတဲ့ကိစ္စရှိရယ် Constitution ဒီအခြေခံဥပဒေပြောင်းလဲဖို့ဆိုတဲ့ကိစ္စရှိအဲ့ဒီဟာမျိုးဒီတခြားနိုင်ငံမှာကတခြားမှာဖိလစ်ပင်းတို့တခြားအင်ဒိုနီးရှားတို့သူတို့နိုင်ငံမှာရှိချင်မှရှိမယ်မရှိရင်လည်းမရှိဘူးဆိုတော့အဲ့ဒီအခါမျိုးမှာကျမတို့ဘာနဲ့ချိန်ပြီးပြောလို့ရမလဲလူခွင့်ရေးကိုအခြေခံပြီးပြောလို့ရမလားဒါမှမဟုတ်မြန်မာနိုင်ငံမှာအဓိကကြုံတွေ့နေရတဲ့ပုံမှန်ဆက်ရှိလို့ကိစ္စမျိုးတခြားနိုင်ငံမှာကြုံတွေ့ချင်မှကြုံတွေ့ရမယ်အဲ့အတွက်ကျမတို့ဘလို့ချိန်ပြီးအဓိကဆောင်ပေးပြီးပြောမလဲပေါ့ဒီ issue ဒီ command ဖြစ်မဲ့ဒီဘုံတူညီတဲ့ issue ဘလို့ဖြစ်လို့ရမလဲဆိုတော့အခါမျိုးနဲ့အတူတူသွားပြီးတော့မှချိန်ပြီးတော့ကျမတို့အဲ့ဒီဟာကိုဟိုဒီ statement ပေါ့နော် trap ပေါ်လာမယ် statement အတွက်အဓိကထားပြီးတော့အဲ့လိုမျိုးဆွေးနွေးပါတယ်ဟုတ
်ဒီကြီးညာချက်စာတန်းကိုတက်ဆိုင်ရာတောင်းဝင်ရှိသူတွေရောဖြည့်ဆည်းပေးမယ် like လုပ်ပေးမယ်လို့မျှော်လင့်ထားတာရှိလား
ဒီကြီးညာချက်ထွက်ပြီးသွားတာနဲ့ဟိုထပ်ပြီးတော့ကျမတို့နောက်ကနေဘလို့ lobby တွေထက်လုံမလဲဒီလိုဘလို့မျိုးကိုတောင်းဆိုထားတဲ့အချက်တွေဘလို့ပြည့်မြင်အောင်လုပ်မလဲဆိုတော့ mechanism ပေါ့နော် strategy view ဟာတွေကိုလည်းဒီနေ့နဲ့မနေ့ပြန်မှာထပ်ပြီးတော့ဆွေးနွေးသွားမယ်အဲ့ဒီရဲ့နောက်မှာကျမတို့နိုင်ငံအသီးသီးကိုပြန်သွားတဲ့အခါမှာကျမတို့တောင်းဆိုထားတဲ့အချက်တွေကိုကျမတို့ human rights စံချိန်စံညုံနဲ့ဒီ recommendation ပေးထားတဲ့အကြံပြုထားတဲ့အရာကိုဘယ်လိုတောင်းဆိုမလဲဟာတွေကိုလည်းကျမတို့ပြန်သွားတဲ့နောက်မှာဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိရပါတော့နော
်နောက်ဆုံးထွက်လာမယ့်ဒီကြေညာချက်ဟာဒီတက်ရောက်လာတဲ့အာဆီယံနိုင်ငံတွေအကုန်လုံးနဲ့သက်ဆိုင်လား
ဒီဟာဒီအာဆီယံလူငယ်ဒုရဲ့2014ကြေညာချက်ဖြစ်မှာပါဆိုတော့ဒီထွက်လာတဲ့ကြေညာချက်ဒီမြန်မာတနိုင်ငံနဲ့လည်းမဆိုင်သလိုထိုင်းတနိုင်ငံနဲ့လည်းမဆိုင်ပါဘူးဒါဒီ10နိုင်ငံစလုံးကလူငယ်တွေကြုံတွေ့နေရတဲ့အခက်အခဲနဲ့တောင်းဆိုချက်တွေဖြစ်မှာပါ
ဒီမြန်မာနိုင်ငံလက်ခံကျင်းပတဲ့ဒီအာဆီယံလူငယ်တွေ့ဆုံပွဲကကျင်းပတဲ့အခြေအနေတွေရှိရအောင်လား
ကျမတို့ဟိုနှစ်စဉ်နှစ်တိုင်းကျင်းပလာခဲ့ကြတယ်ဒီ2009လောက်ကတည်းကစပြီးပါတော့နော်အဲ့လိုကျင်းပလာတဲ့အခါမျိုးမှာဟို10နိုင်ငံမစုံတဲ့အခါမျိုးတွေအများကြီးရှိတယ်ခုနှစ်နိုင်ငံလောက်ကပဲဟိုကြေညာချက်ထုတ်လိုက်ရတာမျိုးရှိဒီနှစ်မှာမြန်မာနိုင်ငံအနေနဲ့က10နိုင်ငံစလုံးစုံတယ်ကျင်းပလာသမ ्या တစ်ချောင်းမှာအကြီးဆုံးအာဆီယံလူငယ်တွေ့ဆုံဆွေးနွေးပွဲလို့လည်းပြောလို့ရတယ်နောက်တဲ့အထူးခြားချက်တစ်ချက်ကကျမတို့ဒီမှာ mechanism ကိုခိုင်မာတဲ့ mechanism တစ်ခုကိုအာဆီယံတွေလူငယ်တွေအနေနဲ့ပေါ့နော်ချဖို့ရှိတယ်ဆိုတော့မေလမှာအာဆီယံ summit လုပ်ဖို့ရှိတဲ့အတွက်အာဆီယံ government အထိအာဆီယံ summit ထိဘလို့ရောက်အောင်ကျမတို့ရဲ့အတန်ရောက်အောင်လုပ်မလဲဆိုတော့နီးဗျူဟာကိုလည်းအခုချဖို့စူးစမ်းနေရပေါ့နော
် RFA ကျေးဇူးတင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါ